ီးခဲ့တဲ့အစိုးရတပ်တန်းမှအငင်းပွားစရာတွေစိန်ခေါ်မှုတွေကြုံခဲ့ရတဲ့တိုင်းသားနေမျိုးတချို့မှာထောက်ခံမှုတွေကြာစင်းမယ်လို့ခန့်မှန်းထားကြပေမဲ့ရွေးကောက်ပွဲမှာ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ကအသာရနေတဲ့အခြေအနေကိုတင်ပြပါမယ်။ကျွန်တော်မိုးစော်ပါဘုတ်ချုပ်ကြေးရုပ်တိဆောက်တာနဲ့ဝင်ကြီးချုပ်ရဲ့ဗန္ဒာငွေကြေးတုံးဆွဲမှုကိုပြည်내လွှတ်တော်မှာမဲခွဲအရေးယူတာတွေအထိဖြစ်ခဲ့ရတဲ့အခြေအနေတွေကြောင့် NLD ပါတီဟာကြားပြည်내မှာကြီးမားတဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်ခဲ့ရတာပါ။ရွေးကောက်ပွဲမှာလည်းဒေသခံတိုင်းရင်းသားပါတီတွေရဲ့ပြိုင်ဆိုင်မှုတွေအားကောင်းလာတာကြောင့် NLD ပါတီအနေနဲ့အရင်လိုနိုင်အောင်မလားဆိုတဲ့မေးခွန်းတွေထွက်ပေါ်ခဲ့ပေမဲ့အခုနောက်ဆုံးမဲရက်လက်တွေအရနေရာအများစုမှာအနိုင်ရတာတွေ့ရတယ်လို့ရွေးကောက်ပွဲအခြေအနေကိုစောင့်ကြည့်လေ့လာနေတဲ့ KND လူခွင့်ရေးအဖွဲ့ကကိုပညာကပြောပါတယ
်ကျွန်တော်တို့ဒီပြည်내ရဲ့34ညအကုန်လုံးပေါ့နော်34ညမှာကျွန်တော်တို့ NLD ကအများဆုံးနဲ့120ရတယ်ဒုတိယကတော့ KYSTP က8ညနောက်ပြီးတော့မှဒီ USDP က600နဲ့အနိုင်ရထားပါတယ်
NLD ပါတီကလွိုက်ကောဒီမော့ဆိုမဲဆဲနဲ့ဖားဆောင်မြို့နယ် KYSDP ကကြားပြည်နယ်ဒီမိုကရက်တစ်ပါတီကဖရူဆိုမြို့နယ်နဲ့ USDP ကပြည်တော်စုကြက်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကဘောလ်ခဲမြို့နယ်ကလွတ်တော်နေရာအားလုံးမှာအနိုင်ရကြပြီးရှားတော်မြို့နယ်မှာတော့ KYSDP က3နေရာနဲ့တီခိုင်ဖြိုးက1နေရာအနိုင်ရတာပါဗမာတိုင်းသားရေးရဝင်ကြီးနေရာကိုတော့ NLD ကအနိုင်ရထားပါတယ်။မဲရေတွက်မှုပြီးစီးသွားပေမဲ့ဒီနယ်ရွေးကောက်ပွဲကွန်ရှင်ကတော့ဒီကနေ့ညနေပိုင်းအထိအတည်ပြုထုတ်ပြန်တာမရှိသေးကြောင်းလည်းပြောပါတယ်။ဖရူဆိုမြို့နယ်ဒီနယ်လွှတ်တော်အမှတ်1ကအနိုင်ရထားတဲ့ဒေါ်အေဗလင်းကတော့ဒီမဲရေတွက်မှုရလတ်ကိုအတည်ပြုပြီးဘာကြောင့်မထုတ်ပြန်ကြလဲဆိုတာမသိရကြောင်းပြောပါတယ်။
အဒီနေ့တမိုင်ချက်မယ်လို့ပြောပြမပါတော့အခုချိန်ကြီးမထွက်နိုင်ဘူးပေါ့။ဘယ်နေရာမှာအများစင်စာနေတယ်လဲတော့မပြောချက်ဘူးပေါ့နော်
။ကြားပြည်နယ်ရွေးကောက်ပွဲကွန်ရှင်ကတာဝန်ရှိသူတဦးကတော့မဲရလက်တွေကိုမြို့နယ်အလိုက်စီစစ်နေစေဖြစ်တယ်လို့ VOA ကိုအခုလိုပြောပါတယ
်။မြို့နယ်ဒီမှာစစ်နေပါတယ်ကြာ။ဟိုဟာလေးမှားမှာဆိုလို့ကျွန်တော်ပုံနဲ့16တွေ16တွေနဲ့တိုက်စစ်နေပါတယ်။ကျွန်တော်မြို့နယ်ကသေးကြယူဆိုတော့သူတို့ဒီနေ့ဟိုထိုးမှာပေါ့ကျွန်တော်လည်းကြောင်သေချာမှန်အောင်စစ်ခိုင်းနေလို့နေကြရနေပါ့
ကချင်ပြည်နယ်ကရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Humanity Institute ကဦးဂျိုးဆက်ကတော့ကချင်ပြည်နယ်အတွင်းကမဲဆန္ဒနဲ့အသီးသီးကမဲတွေကိုရေတွက်နေစေရှိကြောင်းနဲ့တချို့မြို့နယ်တွေကိုဆက်သွယ်လို့မရသေးကြောင်းပြောပါတယ်ကနဦးရထားတဲ့သတင်းတွေအရဒီကနေ့မဲရေတွက်မှုအခြေအနေပေါ်သူကအခုလိုသုံးသပ်ပြောဆိုပါတယ
်အနေအားတော်တော်များများတော့ NLD ကနေဟိုဦးဆောင်နေလို့အော်ဘောတော့ဒီပြုမှာရောဟိုဟာဒီနေမှာရောအမျိုးသားမှာရောတုံးခုစလုံးမှာကျတော့ NLD ဆက်နေဟိုဟာတိတိကသာကြီးဥဆောင်နေရွှေနေသမီးတို့တွေ့ရတယ်ပေါ့နော
်အခြားဥဆောင်နေတဲ့ပါတီတွေကတော့ KSPP ခေါ်ကချင်ပြည်နယ်ပြည်သူပါတီနဲ့ USDP ပါတီတို့ဖြစ်ကြောင်းပြောပါတယ်ရှမ်းပြည်နယ်ကနေရာအများစုမှာတော့ SNLD ကရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီကဥဆောင်နေကြောင်းကျွမ်းမြေတထောင်ဖောင်ဒေးရှင်းရဲ့ဒါရိုက်တာကွန်ဟင်းမြို့နယ်ကအငိမ့်စားပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်နန်းဝါနုကပြောပါတယ
်အခုလောလောဆယ်ကျမတို့ data ဒီလိုလင်ခရိုင်နဲ့လင်ခေးခရိုင်ပေါ့နော်ဒီကျေးတို့မန်ရှူတို့လေတာအလေးချာနောက်ပြီးရှိရင်ဒီခေါ်လံဖက်ကွန်ဟင်းမွန်နယ်လင်းခေအရာကတော့ဒီ SNND ကြားကောင်းနေနိုင်နေတယ်ဆိုတဲ့ဟာကိုတော့တင်ချားရတယ်ပေါ့နော
်လွိုင်လင်းမြို့နယ်မှာ USDP ကဥဆောင်နေပြီးရှမ်းမြောက်ဒေသတီဘောကြောင့်မဲနမ်တူမူဆယ်ဘက်မှာတော့ SNLD ကြားကောင်းပါတီလာရှိုးမှာ NLD ရှမ်းပြည်နယ်အရှေ့ပိုင်းမှာတော့ NLD နဲ့ USDP တို့ကနေရာအချို့မှာဥဆောင်နေကြောင်းပြောပါတယ်လောလောဆယ်မှာတော့တနင်္ဂနွေလုံးမဲရလက်တွေကိုသက်ဆိုင်ရရွေးကောက်ပွဲကွန်ရှင်တွေကရည်တွက်နေစေရှိပြီးပြည်ထောင်စုရွေးကောက်ပွဲကွန်ရှင်ကတော့နေကင်း12နာရီညနေ4နာရီနဲ့ည8နာရီအချိန်တွေမှာမဲရလက်တွေကိုတနေ့3ချိန်ကြီးညာသွားမှာဖြစ်ကြောင်းထုတ်ပြန်ထားပါတယ်ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်